American Congress လွှတ်တော်ရဲ့ကိုလူဦးကြီးဝင်ရောက်စီးနှင်းအောင်လှုံ့ဆော်ခဲ့တယ်ဆိုတဲ့ဆွဲချင်တဲ့သမ္မတ Donald Trump ကိုလွှတ်တော်ကနေအရေးယူဖို့အရှိန်မြင့်လှုံ့ဆော်နေပါတယ်။သမ္မတကိုတရားစွဲဆိုမှုကိုတနင်္လာနေ့အစောဆုံးထားပြီးစတင်လှုံ့ဆော်မယ်လို့ American အောက်လွှတ်တော် Democrat အမတ်တွေကစနေနေ့ကပြောဆိုခဲ့ပါတယ်။သမ္မတကိုတရားစွဲဆိုရေးဆွဲချက်တွေကိုအောက်လွှတ်တော်အမတ်ပေါင်း180ကပူးတွဲအစုပြုတင်သွင်းမယ်လို့အဲ့ဒီဆွဲချက်တွေကိုပြင်ဆင်ရေးသားရမှာပါဝင်သူကယ်လီဖိုးနီးယားပြည်နယ်အောက်လွှတ်တော်အမတ် Ted Lieu ကပြောပါရယ်။အောက်လွှတ်တော်ဥက္ကဋ္ဌ Nancy Pelosi နဲ့လှုပ်ဖော်ကင်ပဲအမတ်တွေကဇန်နဝါရီလ20ရက်နေ့မတိုင်ခင်သမ္မတကိုရာထူးကဖယ်ရှားဖို့လှူလာနေတာပါ။ဒါပေမဲ့လက်ရှိ Republican တွေကြီးစိုးထားတဲ့အထက်လွှတ်တော်ရဲ့ထောက်ခံမှုကိုတော့ရနိုင်ပွဲရမရှိပါဘူး။သမ္မတ Trump ကိုသူ့ရဲ့တက်တန်းမှာဒုတိယအကြိမ်များအဖြစ်အောက်လွှတ်တော်ကတရားစွဲဆိုမယ်ဆိုရင်အထက်လွှတ်တော်ကကြားနာစစ်ဆေးမှုတွေကိုဆက်လက်လှုံ့ဆော်ရမှာဖြစ်ပါတယ်။အရင်တစ်ခေါက်သမ္မတ Trump အပေါ်တရားစွဲဆိုတော့ကတော့သမ္မတအပြစ်ကင်းလို့ကြောင်းအထက်လွှတ်တော်ကဆုံးဖြတ်ခဲ့ပူးပါတယ်။အခုဒီချိန်မှာလဲဇန်နဝါရီ19ရက်နေ့အထိအထက်လွှတ်တော်ကိုရန်နာထားတာကြောင့်သမ္မတတစ်ကြမ်းတစ်ဆာချိန်ဆမဲ့ရက်မတိုင်မီအထိကြားနာစစ်ဆေးမှုတွေလှုံ့ဆော်နိုင်မှာမဟုတ်ပါဘူး။ဒုတိယသမ္မတ Mike Pence အနေနဲ့အခြေခံဥပဒေပြင်ဆင်ဖြည့်ဆွက်ချက်အမှတ်25ကိုအသုံးပြုပြီးသမ္မတကိုရာထူးကဖြုတ်ချဖို့အောက်လွှတ်တော်ဒီမိုကရက်အမတ်တွေကတောင်းဆိုနေတာလည်းဖြစ်ပါရဲ့ရှင်။